မဲမတမာမှုတွေရှိနေဆိုရဲပြောချက်တွေကြောင့်ပါပဲရုရှားရဲ့လက်ရှိသမ္မတဗလာဒီမီယာပူတင်အနိုင်ရနေကြောင်းကနဦးရွေးကောက်ပွဲရလဒ်တွေကပေါ်ပြနေပါတယ်။တနည်းနည်းနဲ့မဲပေးကြတဲ့ရုရှားနိုင်ငံသားတွေကတော့ဘသူအနိုင်ရမယ်ဆိုတာကိုကြိုသိနေကြတယ်လို့ကလင်နင်ပရက်ဒေတာမှာရှိတဲ့မဲယုံတွေပိတ်ပြီးပြီးချင်းပါပဲ။ကနဦးရလဒ်ကိုကြည့်ရင်မစ္စတာပူတင်ပဲအနိုင်ရတာကိုတွေ့ရပါတယ်။ရုရှားအစိုးရမှန်းထားတယ်လို့မဲပေးသူအရေးအတွက်ရာခိုင်နှုန်း80လောက်ထိတကယ်ရှိမရှိမသိရသေးပေမဲ့မစ္စတာပူတင်ဟာမဲအလုံးရဲ့87.6%ရာခိုင်နှုန်းနဲ့ရှေ့ဆုံးကပြေးနေတယ်လို့ရုရှားရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ရုရှားနိုင်ငံတလောမဲယုံတွေမှာမဲမတမောမှုတွေရာပေါင်းများစွာရှိနေတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ရုရှားရွေးကောက်ပွဲဆိုင်ရာအရာရှိတွေကတော့ short ပေါ့ပြောပါတယ်။ဒါပေမဲ့ဒီကိစ္စကိုသူတို့စုံစမ်းနေပါတယ်လို့ဆိုပါတယ်။ရွေးကောက်ပွဲဝင်ကမနစ်တဦးဖြစ်တဲ့ပါဗာဂရူဂျင်နင်ကတော့ရွေးကောက်ပွဲကနဦးရလမဲရမဲ59.6%ရာခိုင်နှုန်းလောက်ရနေတာဖြစ်ပြီးသူတယောက်ပဲမစ္စတာပူတင်နဲ့ပြိုင်တဲ့အထိရှိနေတာပါ။တခြားသူတွေကတော့ပြန်ရှင်ပြန်အားသိပ်မရှိပါဘူး။မစ္စတာပူတင်က1999ခုနှစ်ဘိုရစ်ယောက်ဆင်နောက်မှာသမရယာကူယာရူကိုဆက်ခံခဲ့သူဖြစ်ပါတယ်။အခုရွေးကောက်ပွဲဟာခရိုင်းယားကိုရုရှားဝင်သိမ်းခဲ့တဲ့၄နှစ်မြောက်နှစ်ပတ်လည်နဲ့လည်းတက်ဆိုင်နေပါတယ်။မစ္စတာပူတင်ကိုစိန်ခေါ်နိုင်စွမ်းရှိတဲ့ဘလော့ဂါတဦးဖြစ်တဲ့တက်ကြွလှုပ်ရှားသူဘိုရစ်နာဗာလ်နီကတော့သူ့ကိုရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်လို့မရအောင်လိမ်လည်မှုနဲ့တရားစွဲတာခံရတယ်လို့ပြောပါတယ်။ရွေးကောက်ပွဲမှာမဲမတမောမှုတွေရှိနေတဲ့ဆွဲဆွဲချက်တွေကိုရုရှားရွေးကောက်ပွဲကော်မရှင်ဗဟိုဌာနဒုတိယအကြီးအကဲကမဟုတ်မှန်ကြောင်းညွှန်းဆိုခဲ့ပါတယ်။